Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် April 30ရက်နေ့တနင်္ဂနွေနေ့မတက်ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မတက်ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းသူပြောပြပေးမှာပါဆူရမ်မှာစစ်တပ်နဲ့ပြိုင်မဲ့ RSF တပ်တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ရန်နဲ့ချီတဲ့ American နိုင်ငံသားတွေကိုဆူရမ်နိုင်ငံကနေစပြီးတော့ကယ်ထုတ်နေပါပြီအရှေ့လိုက်ပိုင်းဒေသတွေမှာ American တွေရှိနေတာကိုမလိုလားဘူးလို့ Iran ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြောင့်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလင်းသွားမှာပါအဲ
့လိုလူမှုရေးအဖွဲ့ကတောင်ထင်ဝရောက်ဖြစ်သေးတယ်မှာကြီးသွားပြီကနဲ့ပြည်နိုင်ငံသားတအုပ်နဲ့အထောက်ထားမဲ့မြန်မာဒုက္ခ23ဦးကိုဖမ်းဆီးခံခဲ့ကြပါတယ
်၃ရက်အတွင်းမှာထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား150လောက်အဖမ်းခံခဲ့ရတာကို VOA ကသိရှိခဲ့ရပါတယ်မကြာမီပဲတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒိုအတန်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အခုကျွန်တော်တို့တင်ပြပေးပါမယ
်ဆူရန်နိုင်ငံမှာဆူရန်စစ်တပ်နဲ့ပြိုင်ပွဲ RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာသတင်းသုံးပတ်ရှိလာပြီဖြစ်ပြီးတော့အပြစ်ခံရက်ဆဲဖို့အတွက်နှစ်ဖက်လုံးသဘောတူထားတဲ့ဂျားကပဲခါတုံးမျိုးတော်တဝိုက်ဆင်းနေနေမှာမြေပြင်ကရောဝေဟင်ကပါပြစ်ခတ်တိုက်ခိုက်နေကြဆဲဖြစ်ပါတယ်အခုလိုဆက်လက်တိုက်ခိုက်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံတွေပိုးပြီးများလာတယ်လို့တိုက်ခိုက်မှုတွေရပ်မသွားဘူးဆိုရင်တော့နိုင်ငံတည်ငြိမ်မှုပိုးပြီးတော့ပြက်ပြားလာနိုင်တယ်လို့လည်းသတိတွေပေးနေကြပါတယ်ခါတုံးမျိုးတော်တလောမိခိုးလုံးမဲကြီးတွေလွှမ်းခြုံနေတာပါနှစ်ဖက်အပေးယူလုံးမဲ့အရေးလက္ခဏာမတွေ့ရသေးပေမဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်လမ်းပိုပွင့်လာတာတော့တွေ့ရတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့ညှိနှိုင်းမဲ့ရက်တော့မတန့်မှသေးပါဘူး။နှစ်ဖက်ကြားတိုက်ခိုက်မှုတွေဆက်တင်ခဲ့တဲ့ April 15ရက်ကစပြီးအခုချိန်ထိရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ဒဏ်ရာရသူလည်းထောင်ချီရှိနေပါတယ်။ဆူရမ်မှာဒီမိုကရေစီအစိုးရတည်းအထူတော်မှနိုင်ငံတကာတိုင်းဝိုင်းပံ့ပိုးမှုနဲ့လှုပ်ဆောင်မှုတွေလမ်းကြောင်းပြောင်းပြီးပြည်တွင်းစစ်အနေထားရောက်လာတဲ့အတွက်ဆူရန်နိုင်ငံသားတောင်းနဲ့ချီပြီးအိန်းချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။အမေရိကန်ပါဝင်အင်အားကြီးနိုင်ငံတွေရဲ့ဂျာဝင်ဖြန့်မြင့်မှုနဲ့ပြစ်ခတ်ရေးသဘောတူညီချက်အများပြားရပြင်မဲ့အခုထိဘယ်သဘောတူညီချက်မှမအောင်မြင်သေးပဲတိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒါပေမဲ့စနေနေ့မှာပဲခါတုံးမြို့ရဲ့နားမြစ်တစ်ဖက်ကန်အွန်ဒါမန်မြို့မှာစစ်တပ်လင်းတစင်းကိုသူတို့ပစ်ချတယ်လို့ RSF ကကြေညာပါတယ်။ဒါစစ်တပ်ကပြစ်ခတ်ရေးသဘောတူညီချက်ချိုးဖောက်တာကြောင့်လို့ပြောပါတယ်။ဒီဆွေချက်အတွက်ဆူရန်စစ်တပ်ကတစုံတရာတုံ့ပြန်လာမရှိသေးပါဘူး RSF တပ်တွေကအပြည့်အသဘောတူညီချက်ကိုချိုးဖောက်တယ်လို့အစပိုင်းကမှဆူရန်စစ်တပ်ကလည်းဆွဆွဲထားတာလည်းဖြစ်ပါတယ
်စစ်တပ်နှစ်ဖက်ကွဲပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့ဆူဒန်နိုင်ငံမှာပထမဆုံးအကြိမ်ရာနဲ့ထိတဲ့အမေရိကန်နိုင်ငံသားတွေကိုလေရင်နဲ့ကယ်ထုတ်နိုင်မှုအတွက် Port Sudan စိတ်ကမ်းမြို့ကိုကုန်လမ်းကနေတည်ဆောင်လာရမှာစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်လူဦးရေ200ကနေ300လောက်ရှိတဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူ Green Card ကင်ဆောင်သူတွေကိုကုန်လမ်းကနေဘတ်စ်ကားနဲ့တည်ဆောင်လာခဲ့တာဖြစ်ပါတယ်တိုက်ခိုက်ရေးမောင်းသူမဲ့ drone ယာဉ်တွေကကောင်းငင်ကနေစောင့်ကြပ်လိုက်ပါခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတာနှစ်ပတ်လောက်ရှိပြီဖြစ်တဲ့ဆူဒန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ပြီးခဲ့တဲ့ April 22ရက်နေ့ကအမေရိကန်တပ်ဖွဲ့တချို့မြို့တော်ခါတုံကိုရောက်ရှိသွားပြီးနောက်အခုလိုစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်မိုင်900လောက်ရှိတဲ့ခရီးကိုဘတ်စကားတွေနဲ့တည်ဆောင်လာပြီးဆူဒန်စိတ်ကမ်းမြို့ကိုဘေကင်းစွာရောက်ရှိသွားပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကလည်းပြောဆိုပါတယ်အဲ့ဒီကနေမှတဆင့်လေရင်နဲ့အမေရိကန်ပြည်ထောင်စုကိုခရီးဆက်မှဖြစ်ပါတယ်ဆူဒန်နိုင်ငံမှာအမေရိကကိုပြန်လို့တဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူစုစုပေါင်း 16,000 လောက်ရှိနေပါတယ
်ယူကရိန်းနိုင်ငံဥမန်းမြို့လေးမှာရုရှားတပ်ကနေပစ်ခတ်တဲ့မစ္စိုင်းဒုံးကျည်တွေကြောင့်တောက်ကြံနေကလူနေအဆောက်အဦကိုထိမှန်ပြီးတော့ကလေးငယ်6ဦးပါဝင်လူပေါင်း23ဦးသေဆုံးရတဲ့နေရာမှာရှာဖွေကယ်ဆယ်ရေးတွေကိုချက်တန်လိုက်ပါပြီ။အပျက်စီးပုံနဲ့မှာပဲအလောင်း22လောင်းကိုပြန်ရှာတွေ့ခဲ့တာဖြစ်ပြီးသူကဆေးဝင်ရောက်မှသေဆုံးရတာလို့ယူကရိန်းပြည်ထောင်ဝင်ကြီးအစ်ထော်ကာမန်ကိုကပြောပါတယ်။သေဆုံးသူတွေထဲမှာ6ဦးကကလေးငယ်တွေပါ။ဒဏ်ရာသူ9ဦးရှိတယ်လို့အပျက်စီးပုံတွေကကဲထုတ်နိုင်သူက18ဦးရှိတယ်လို့ပြောပါတယ်။ရုရှားပြစ်ခတ်မှုကြောင့်လူနေအဆောက်အဦ28လုံးပျက်စီးရတယ်လို့ကား33စင်းလည်းပျက်စီးပါတယ်။ ဒနေပရိုမျိုးမှာတော့လေချောင်းတိုက်ခိုက်မှုခံရတဲ့အတွက်အသက်နှစ်နှစ်အရွယ်ကလေးငယ်နဲ့မိခင်ဖြစ်သူဆုံးသွားခဲ့ရပါတယ်။ယူကရိန်းသမ္မတဗလိုဒီမီယားဇယ်လန်စကီကတော့ရုရှားလေချောင်းတိုက်ခိုက်မှုတွေကိုရှုံ့ချလိုက်ပြီးတော့ဒီဦးမန်မျိုးကလေးဟာနှစ်ဆင်ဖျားဘူးတောင်းနဲ့ချီးပြီးလာရောက်လေရှိတဲ့ငင်းချမ်းတဲ့မျိုးကလေးဖြစ်ပြီးဒီမျိုးကိုရုရှားတပ်တွေမီဇိုင်းတုံးချင်တဲ့တိုက်ခိုက်မှုတွေရှုံ့ချလိုက်ပါတယ်။ဒါဟာယူကရိန်းပေါ်ရုရှားရဲ့ဆိုးရတဲ့ကြမ်းဖက်မှုလို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူကလည်းယူကရိန်းရဲ့အရက်ဖက်အဆောက်အအုံနဲ့ရဲသားတွေပေါ်ရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကိုရှုံ့ချပစ်တင်ပါတယ်။ရှင်းလင်းစစ်မြေပြင်နဲ့အတော်အလှန်ဝှေ့တဲ့နေရာမှာရှိတဲ့ဒီဦးမန်လိုမျိုးကလေးမှာရဲသားတွေကိုယ့်အိမ်မှာကိုယ်အိပ်ပျော်နေချင်းတေဆုံးစေတဲ့တိုက်ခိုက်မှုမျိုးကိုခွင့်လွှတ်နိုင်စရာမရှိဘူးလို့လည်းပြောပါတယ်။တိုက်ခတ်မှုအားလုံးရပ်တန့်ဖို့လည်းတောင်းဆိုခဲ့တာပါ။
တရုတ်ရဲ့စီးရဲချင်းချောင်းမှုခံရတဲ့ထိုင်ဝမ်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုဒီထက်ပိုပြီးနှက်ရှိုင်းအောင်လှုပ်ဆောင်သင့်တယ်လို့ထိုင်ဝမ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဟောင်းဂျွန်ဘိုလ်တန်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။နှစ်ဖက်အမျိုးသားလုံခြုံရေးဆိုင်ရာအဖွဲ့တွေအနေနဲ့တရုတ်ကတိုက်ခိုက်လာခဲ့ရင်ဘယ်လိုတုံ့ပြန်မလဲဆိုတဲ့အရေးပေါ်အစီအစဉ်တွေကိုပြင်ဆင်ထားသင့်တယ်လို့2024ခုနှစ်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ John Bolton ကပြောကြပါတယ်။တိုက်ခိုက်လာမှလုံမယ်ဆိုရင်တိတ်နောက်ကျသွားလိမ့်မယ်လို့လည်းသူကသတိပေးပါတယ်။ဒါအပြင်ထိုင်ဝမ်ကိုစန့်ကျင်တိုက်ခိုက်လာရင်ဘယ်လိုအကျိုးဆက်တွေခံစားရမယ်ဆိုတာကိုတရုတ်နဲ့ရုရှားသိအောင်ပြောထားသင့်တယ်လို့လည်း John Bolton ကဆိုပါတယ်။သမ္မတ Donald Trump လက်ထက်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးတာဝန်ထမ်းဆောင်ခဲ့တဲ့ John Bolton ဟာထိုင်ဝမ်ကိုဗိုလ်ထူးနေ့ကရောက်ရှိသွားပြီးတပတ်ကြာခရီးလည်လည်မှာဖြစ်ပါတယ်။တရုတ်ပြည်တွင်ဆစ်ဖြစ်ခဲ့ပြီး1949ခုနှစ်မှာတရုတ်ကွန်မြူနစ်တွေကပြည်မကိုသိမ်းခဲ့ပြီးချန်ကေရှိတ်ဦးဆောင်တဲ့ကွန်မန်ဒါတွေကထိုင်ဝမ်မှာအခြေစိုက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အခါပါဝင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လည်းတရုတ်ကတော့ပြည်မကြီးနဲ့ပြန်လည်ပေါင်းစည်းရမှာဖြစ်ပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်။
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8413လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တဟီရန်ကိုရောက်နေတဲ့အီရတ်သမရအဗ်ဒူလာတစ်ရာရှစ်နဲ့စနေနေ့မှာဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကရောအီရန်သမ္မတအီဘရာဟမ်ရာစီကပါအရှေ့လယ်ပိုင်းဒေသတွင်းမှာအမေရိကန်တွေရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်
အီရန်မှာ2003ခုနှစ်ကစပြီးတော့အမေရိကန်ဦးဆောင်တဲ့ဝင်ရောက်စီးနင်းမှုကနေအီရန်အာဏာရှင်ဆက်တမ်းဟူစိန်ကိုဖျောက်ချခဲ့ခြင်းကစပြီးတော့အီရန်ပေါ်မှာဩဇာလွှမ်းမိုးဖို့အတွက်အပြန်ကြိုးစားနေတဲ့အီရန်နဲ့အမေရိကန်နှစ်နိုင်ငံဟာရံဖက်တွေဖြစ်ခဲ့ရတာဖြစ်ပါတယ်။အီရန်စစ်သွေး IS စစ်သွေးကြောအဖွဲ့ကိုအီရန်ကချင်းမုံရမှာနှစ်နိုင်ငံစလုံးကအကူအညီပေးခဲ့တာဖြစ်ပြီးတော့အီရန်မှာအခုချိန်ထိအမေရိကန်ရဲ့တိုက်ခိုက်ရေးတာဝန်ယူမထားတဲ့တပ်သား2500ရှိနေဆဲဖြစ်ပြီးအကြံဉာဏ်ပေးတာတင်နန်းပေးတာလှုပ်ဆောင်နေဆဲပါ။စီးရီးယားမှာလည်းအထူးသဖြင့် Kurds တွေအုပ်ချုပ်နေတဲ့အရှေ့မြောက်ပိုင်းဒေသမှာလက်ကျန် IS စစ်သွေးကြောတွေကိုတိုက်ခိုက်ရေးအတွက်အမေရိကန်တပ်သားက900လောက်ရှိနေပါတယ်။ဒါအပြင်ပင်လယ်ခွေထဲမှာလည်းအီရန်တစ်ဖက်ကမ်းဖြစ်တဲ့ဘာရီမှာအမေရိကန်အမှတ်9ရေတပ်အခြေစိုက်စခန်းကိုထားရှိတာလည်းဖြစ်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကအမေရိကန်တွေဟာဘယ်သူနဲ့မှမိတ်ဆွေမဟုတ်တယ်လို့သူတို့ရဲ့ဥရောပဒေသကမိတ်ဆွေတွေကိုတော့သူတို့ကတစ္ဆာမဆောက်ဘူးလို့အီရတ်သမ္မတနဲ့တွေ့ဆုံပွဲမှာပြောပါတယ်။အီရတ်သမ္မတနဲ့ဆွေးနွေးပွဲမပြုတ်လောက်ခင်ပြုတ်လောက်တဲ့ပူးတွဲသတင်းစာရှင်းလင်းမဲ့မှာတော့အီရန်သမ္မတရုရှားကဒေတာရင်းနိုင်ငံခြားသားတွေနဲ့နိုင်ငံခြားတပ်တွေရှိနေတာအကျိုးမရှိတယ်လို့အမေရိကန်ရှိနေတာလဲဒေတာရင်းလုံခြုံရေးကိုထိခိုက်စေတယ်လို့ပြောပါတယ
်။အီရန်နိုင်ငံတောင်ပိုင်းယေနန်ဓာတုကုန်ထုတ်လုပ်ငန်းတွေမှာလှုပ်ခလာစာတိုးပိတ်ဖို့ဆန္ဒပြတောင်းဆိုတဲ့အလုသမား4000ကိုအလုထုတ်ပြီးအလုသမားအသစ်တွေကိုခန့်သွားမယ်လို့အီရန်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ဘူရှာပြည်နယ်အတွင်းအလုလုပ်ကင်နေတဲ့အလုသမားတွေဟာလှုပ်ခလာစာတိုးပိတ်ဖို့နေရာထိုင်ခင်းနဲ့သွာလာရေးအဆင်ပြေအောင်ဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုတာဖြစ်တယ်လို့အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့ယေနန်နဲ့တဘာဝတောင်းဝေးလုပ်ငန်းဆိုင်ရာဒေတာဆိုင်ရာတာဝန်ရှိသူအကြီးအကဲကပြောဆိုတာကိုတောက်ကြနေတော့ကအီရန်အစိုးရပိုင်း IRNA သတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။ ရေနံဓာတုကုန်ထုတ်လုပ်ငန်းစီမံကိန်းရှိခုမှာအလုပ်လုပ်ကင်နေတဲ့အလုပ်သမားတွေစားဝတ်နေရင်းနဲ့ပတ်သက်လို့ဆန္ဒပြခဲ့တာဖြစ်ပြီးဥပဒေအရဖြည့်ရှင်းဆောင်ရွက်ပြီးနောက်အလုပ်သမား4000ကိုအလုပ်ထုတ်ပြီးအလုပ်သမားအသင့်တွေခန့်သွားမယ်လို့ Part C ဘွားရဲ့အထူးဆောင်ရဲ့အမှုဆောင်အရာရှိချုပ်ကပြောဆိုခဲ့ပါတယ် VOA ရဲ့တင်းငွေနေနဲ့မနေ့ဖက်အတန်လွင်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုတော့ဒေါက်ကင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေမစတင်ပြီးသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါမယ်ထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ကမ္ဘာနာဘူရီပြည်နယ်ဖာတလုံပြည်နယ်တွေမှာ3ရက်အတွင်းတရားမဝင်မြန်မာ150နီးပါးဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကဆက်ပြောပြပါမယ
်ထိုင်းနိုင်ငံစမောပရာကန်ပြည်နယ်ဘန်ကလီမြို့နယ်တွေကစောက်လုပ်ရေးလုပ်ငန်းဝင်တခုကိုအာဏာပိုင်တွေကဝင်ရောက်စစ်ဆေးခဲ့ရမှာအလဲဗီဇာနဲ့လာတဲ့တရုတ်နိုင်ငံသားတဦးကအလုပ်ကိုဥစည်းလုပ်ကင်နေပြီးအထောက်ထားမဲ့မြန်မာတွေကိုခန့်ထားတဲ့အတွက်ဖမ်းဆီးခဲ့ကြောင်း3ရက်အတွင်းတရားမဝင်မြန်မာ150လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်စမုတ်ပရာကန်ပြည်နယ်မှာဖမ်းဆီးမှုနဲ့မှာရှိတဲ့ထောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကိုဖြစ်တယ်လဲပါတယ်ရဲလဲပါတယ်လာဝကလဲပါတယ်နေကြားဆောင်လဲပါတယ်အလုသမားဌာနလဲပါတယ်အဲ့လိုလူမျိုးရေးအဖွဲ့ဆောင်တွေရှောင်းပြင်ဝင်ရောက်ဖြစ်စေတယ်မှာကြီးသွားပြည်သားနဲ့နိုင်ငံနဲ့ဝင်လာတဲ့တရုတ်နိုင်ငံသားတဦးနဲ့အထောက်ထားမဲ့မြန်မာဒုက္ခ23ဦးကိုဖမ်းဆီးခံခဲ့ရပါတယ်။ဧပြီလ26ရက်နေ့တည့်ရက်သေးပဲထိုင်းနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဘဲကိုတရားမဝင်ဝင်ရောက်လာတဲ့တရားမဝင်မြန်မာတွေနဲ့ထိုင်းနဲ့မွန်ပြည်နယ်နယ်စပ်ကန်ခနာဘူဒီပြည်နယ်တွေကိုတရားမဝင်ဝင်ရောက်လာတဲ့တရားမဝင်မြန်မာစုစုပေါင်း80ဦးကိုထိုင်းလုံခြုံရေးအဖွဲ့ကနေဖမ်းမိပါတယ်။အဲဒီဧပြီလ25 26 29 3ရက်တည်းမှာဒီထိုင်းနိုင်ငံမှာတရားမဝင်ပြည်နိုင်ငံသားတဦးနဲ့မြန်မာရှင်ပြောင်းလို့သာ149ဦးဖမ်းခံ150
စောင့်လို့ရေးလုပ်ငန်းကိုဥစည်းလုပ်ကင်နေတဲ့တရုတ်နိုင်ငံသားဟာသူ့ကိုယ်သူတရုတ်နယ်ပွားထိုင်းနိုင်ငံသားဖြစ်ဟန်ဆောင်နေတာဖြစ်ပြီးသူဟာခရီးသွားအလဲဗီဇာနဲ့နေထိုင်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ကန်ချနာဘူရီပြည်နယ်မှာဖမ်းမိသူတွေကတော့ရန်ကုန်မော်လမြိုင်ဘကိုးရခိုင်ပြည်နယ်တွေကလာကြသူတွေဖြစ်ပြီးဗန်ကောက်နဲ့တခြားမြို့နယ်တွေမှာအလုံးလုံးဖို့အတွက်လူကုန်ကူးသူတွေနဲ့လာခဲ့ကြသူတွေလို့ဆိုပါတယ်ဖမ်းဆီးခံရသူတွေကိုတော့လူကုန်ကူးမှုဥပဒေနဲ့ကောထိုင်းနိုင်ငံထဲကိုခိုးဝင်လာတဲ့ဥပဒေတွေနဲ့ပါအရေးယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ
်အဲသူတို့တွေကိုထိုင်းနိုင်ငံရဲ့လူကုန်ကူးမှုဥပဒေထိုင်းနိုင်ငံကိုတရားမဝင်ပြည်ဝင်မှုဥပဒေနဲ့ရတဲ့အရေးယူရတာသက်ဆိုင်ရာမိခင်နိုင်ငံပြန်ဖို့မယ်လို့ဟိုင်းလူမျိုးတပွဲကတင်းထုတ်ပြန်ထားပါတ
ယ်မြန်မာနိုင်ငံမှာအလုတ်ကန်အခက်အခဲတွေကြောင့်ကောနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပါထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေဟာနေ့စဉ်အစုလိုက်အပြုံလိုက်ဖမ်းဆီးခံရပါတယ်ရှင
်ဒါကတော့ထိုင်းနိုင်ငံမှာမြန်မာတရားမဝင်ဝင်ရောက်သူတွေဖမ်းခံရတဲ့အကြောင်းမှအေးအေးမှသတင်းပေးပို့သွားတာပါဆက်လက်ပြီးတော့ဘတ်စင်ကန်ဓာတွေကိုစတင်တင်ပြပါမယ်ပထမဆုံးအနေနဲ့ကတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်မတရားခိုင်းစင်မှုတွေကြုံနေရစေထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေအကြောင်းကိုတင်ပြထားပါတယ်ထိုင်းနိုင်ငံကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုလုကင်နေကြတဲ့ရေလုပ်သားတွေအတွက်ကောင်းမွန်တဲ့လုပ်ငန်းခွင့်ဖန်တီးပေးဖို့စီမင်းစည်းကမ်းတွေချမှတ်ထားပေမဲ့ဒါတွေကိုလိုက်နာဖို့ချမှတ်ဆောင်ရွက်ခြင်းမရှိတာကြောင့်အလုရှင်တွေရဲ့မတရားခိုင်းစင်မှုနဲ့အလုသမားအခွင့်ချိုးပေါက်တာတွေကိုကြကြပြန့်ပြန့်ခံနေရပါတယ်ဒီအကြောင်းဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်တွေဒါတွေကတိဖြတ်တင်ဆက်ထားပါတယ်
အရာငါယူရတဲ့တနေ့စညာလုံးနေရညာရလောက်လောက်နော်နားချင်မရှိဒါမှညာတော့ तू ကြောက်ပေါက်တယ်ဒါမှကိုတော့ငါယူရတယ်အလောက်က24နာရီရှိနေ
လေလို့တန်ဦးလဲမတန်ဦးမတန်ဦးကျွန်တော်တို့အားမခိုင်းတာပဲ
ထိုင်းနိုင်ငံပင်လယ်ငါးဖမ်းလုပ်ငန်းကရွှေပြောင်းအလုပ်သမားတွေရဲ့လုပ်ငန်းခွင်တိုးတက်ကောင်းမွန်လာစေဖို့အတွက်စီမင်းစည်းကမ်းတွေမကြသေးခင်နှစ်တုန်းကပေါ်ထွက်လာခဲ့ပါတယ်ဒါပေမဲ့ဒို့အတန်ကထိုင်းနိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခါမှာတော့ဒီစီမင်းစည်းကမ်းတွေကိုထိရောက်အောင်စက်မှတ်နိုင်တာမရှိဘူးဆိုတာကိုသိလာခဲ့ရပါတယ်။မြန်မာမှာဆီယနာတိန်းနာကလည်းရေလုံသားတွေကိုပို့ပြီးထိခိုက်နိုင်တဲ့အခြေအနေတွေစီကိုရောက်သွားစေတယ်လို့ပြောကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ တို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Huron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
သူငါးသိမှမူသေးတယ်ငါးသိရဆိုရင်အလုံးနာချေမရှိဘူးအဲ့ဒါငါးရွေးတယ်တနေ့ညလုံးနေရညလုံးလုံးနဲ့နာချေမရှိဘူးဒါမှညတော့ तू ကြောက်ပေါက်တယ်ဒါပေမဲ့ကိုတော့ငါးရွေးတယ်အလောက်က24နာရီရှိတယ် तू ကယူတဲ့ငါးအောင်ဘာလဲခြေနဲ့ထဲပေါ်မယူတဲ့ငါးအောင်ပါကင်နဲ့ရပ်ချလိုက်ပေါ့အဲ့ဒါတော့အလောက်လောက်တာမပြီးမချင်းလောက်ဒီမှာတော့မပြီးတော့ပိုက်ချတော့မိုးလင်းသွားပိုက်ချမယ်ဆိုပိုက်ချ
ဦးမောင်ကထိုင်းကန်းလွန်ပင်လေငါးဖန်းလုပ်ငန်းမှာလှုပ်လာတာနှစ်20ကျော်ပါပြီ။ငါးဖန်းလေပေါ်မှာအလုတ်ချိန်ထက်ကျော်ပြီးလုပ်နေရပေမဲ့လည်းအချိန်ပိုကြီးမရပါဘူး။အဲ့ဒါအပြင်ငါးဖန်းနဲ့ရက်ပဲပတ်စံရပြီးတော့ကြံရက်တွေအတွက်လည်းပတ်စံမရပါဘူး
။တီပီဝဝရဲရခဲ့တယ်မရှိပါဘူး။ဦးမောင် तू ကလာနဲ့ကိုခိုင်းတယ်။ခါကြ तू ကပင်လယ်မှာကြောက်ပေါက်တာတို့လိုင်းကြီးတော့ပါတော့ကြောက်ပေါက်တော့ तू ကရက်မပေးဘူး။နော်ဘရကမ်မဆိုသူကျွန်တော်တို့ဟိုကလောက်လဲလောက်ဆိုဥပမာကမ်တလားဆိုတလားသူမပေးဘူးပင်လေပန်ကလဲတယ်ပဲသူပေးတယ်ကမ်ဝင်လာသူရက်ဖြတ်တယ်ကမ်ဝင်လာဆိုတော့အလုံးမတက်မရှိတော့ရှင်းရှင်းပြောမယ်ဆိုတေးသေးမမွှားတယ်ဆိုမစားမပေးတော့အခုချိန်ကြီ
းဒီလိုဂျုံနေရတာကသူတယောက်တည်းမကပါဘူးကိုတက်ဆိုရေလုတ်တာလုတ်တဲ့12နှစ်ရှိပါပြီသူလေတခါလိုက်တော့ကဆိုလာစားတတောင်းခွဲနဲ့သဘောတူပြီးလိုက်ခဲ့ပေမဲ့သူ့စာချုပ်ထဲမှာ12,000ပဲဖြစ်နေတာကိုနောက်မှသိရပါတယ်။စာချုပ်ဆိုတာကိုလက်မှတ်ထိုးတုံးခဏလာတွေ့ပြီးမိတ်တူလည်းဘယ်တော့မှမရခဲ့ဘူးပါဘူး။ရတဲ့လာစားနဲ့လောက်ရလည်းမတန်ဘူးလို့သူကပြောပါတယ
်။ဘယ်လိုတန်ဘူးလဲမတန်ဘူး။မတန်ဘူးကျွန်တော်တို့အာရမခိုင်းတာပဲ။တချို့ရှိသေးတဲ့လိလောကမှာဘယ်လိုပြောဖျားတာနာတာသူတို့မောင်းတာတွေကဒါတွေကဘယ်လိုပြောမလဲ။ကျုပ်မလုပ်ဘူးလဲလူကတော့ဘယ်လိုပြောမလဲနော်ပတ်စံခက်ခဲဖြစ်လို့လာလောက်တာခုနှစ်ရက်ရှိရ14ရက်15ရက်ရေခဲရိုက်တာရိုက်တာပဲနန်းနန်းနဲ့ပြီးရင်ကျွန်တော်တို့ညစ်ပတ်တယ်လို့လောလောဆယ
်ဒီလိုမတရားလုပ်တာတွေကအတိတ်မှာသာကြံခဲတင်တာပါထိုင်းပင်လယ်ငါးဖက်လုပ်ငန်းကလူကုန်ကူးခံရတာအကြမ်းဖက်တာနဲ့တခြားလူအခွင့်အရေးချိုးဖောက်ခံရတာတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တခုလောက်တုန်းကဆိုရင်လူအခွင့်အရေးအဖွဲ့တွေနဲ့မီဒီယာတွေမှာအတော်လေးအာရုံစိုက်တင်ပြခဲ့ကြပါတယ်။2015ခုနှစ်မှာထိုင်းနိုင်ငံရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့ EU ကထိုင်းကနေပင်လယ်စာတင်သွင်းတာကိုပိတ်ပင်ခဲ့ပါတယ်။အဲ့ဒီကစလို့ထိုင်းအာဏာပိုင်တွေဘက်ကပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပါတယ်။ရေလုတ်တာတွေအတွက်ကားမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ဖန်တီးဖို့ရည်ရွယ်ပြီး2019ခုနှစ်မှာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့ငါးဖက်လုပ်ငန်းဆိုင်ရာညီလာခံကသဘောတူစာချုပ် C1AA ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ရေလုတ်တာတွေကိုအကူအညီဖြစ်စေမဲ့စည်းမျဉ်းတွေကိုလိုက်နာအောင်မကြက်မတ်နိုင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ကိုညီညီကရေလုတ်တာတွေကိုကူညီနေတဲ့အဖွဲ့တစ်ခုမှလုတ်ကင်နေသူပါ။ငါးဖက်လေရှင်တွေကလေမထွက်ခင်စိတ်ကမ်းမှာစစ်စေးရတွေအောင်ဖို့တေချာလှုပ်တက်ကြပြီမဲ့ပင်လေတဲ့ရောက်ရင်တော့ကန်းတုံးကနဲ့လုံးဝတခြားစီဖြစ်ကုန်တယ်လို့သူကပြောပါတယ်
ထိုင်းရဲ့ဥပဒေအရဆိုလို့ရှိရင်ပေါ့နော်ဒီလေလုပ်ငန်းခွင်တွေမှာဘာလို့လဲအင်တာဆိုတာရှိရမယ်ဆိုပြီးတော့သူတို့ပြဌာန်းလာအယောသဘောတူညီချက်ရအောင်ပေါ့နော်ဒါပေမဲ့ကလေးတွေမှာအင်တာဆိုတာမရှိဘူးသူဘန်းပြလောက်ပဲရှိတယ်ပြောမှသူလေရဲ့အနောက်ပါပေါ့နော်နည်းနည်းတန်ဝရင်စော်ပြီးတော့ဟိုလုံချုံတဲ့ပုံစံမျိုးလေးဘန်းပြလာလေးတွေရှိတယ်အဲ့မှာဟိုလေးရှိကြတယ်ဒါပေမဲ့တကယ်ကြောင့်လို့ရှိလို့ရှိရင်ပင်လယ်ရောက်သွားလို့ရှိရင်ဒီဟိုဓာတ်တွေကိုသူတို့ကပြန်အပေါ်ကိုပြန်ယူတင်လိုက်တာဒီဘာလို့ငါးဖမ်းပိုက်ချလို့အချင်းတော်တော်ကြီးတက်တဲ့အခါသူတို့အဆင်မပြေဘူးပင်လယ်မှာလေသားတွေကအင်တာတွေမှာတက်မယ်ဆိုလို့ရှိရင်သူတို့လေရဲ့အနောက်အပြင်ကိုထွက်လာတယ်အပြင်မှာကျိုးလေးရှိတယ်အဲကျိုးလေးခါမှာခွင်းဆွတ်ပြီးတော့အဲ့လိုမျိုးအဲ့ဒီနေ့မှာအင်တာတက်ကြရတယ်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့အခါဘာဖြစ်လို့တခါကျရင်ပင်လယ်ဆိုတာလှိုင်းနဲ့လေနဲ့ဖြစ်တဲ့အခါသူတို့တခါကျရင်အဲ့မတော်တဆရည်တဲ့ကြာကြံပြီးအသက်ဆုံးရှုံးခဲ့ရတဲ့အခါလေးလည်းရှိတယ်
လေမှာရေလုတ်သားတွေအတွက်တောက်ရည်တန်းဆိုတာမရှိပဲတုံးရည်ချွေးရည်ကသာတောက်ကြရတယ်လို့ကိုညီညီကပြောပါတယ်။ဝမ်းလျှောတာနဲ့ကျန်းမာရေးပြဿနာတွေဖြစ်လာရင်ဆေးဝါးမရှိတာကြောင့်တေဆုံးရတာတွေလည်းရှိနေပါသေးတယ်။လွန်ခဲ့တဲ့နှစ်အတော်ကြာကဥမောင်နဲ့တလီရဲလိုက်ခဲ့တဲ့ရေလုတ်သားတယောက်ဆိုရင် ရေအတွက်ကြောင့်နဲ့ပြစ်သက်ခံရတာကိုသူအခုထိအမှတ်ရနေပါသေးရဲ့
ဒီကောင်ကရေမရှိလို့ဆိုလို့ဒီရေကဲရေတော့အဲ့နဲ့ထည့်ပြီးတော့လံကားပေါ်မကျူးချင်တာတော်ရတာလားအဲ့ဒါဆိုပနေကဘူးသူ့ရွာဘုံတွားလာသူသူ့ရွာဘသူပဲဆိုဟိုလူဒီလူဆိုတော့ဒီကောင်ကကျန်တဲ့လူတွေဒီကောင်ပဲသူ့ရွာဒီကောင်ပဲရေကဲထောက်တော့သူမြင်တာကိုသူ့ပဲဆိုတော့ဘာလို့ရေကဲကတလောက်ရှာဘာလို့ဒီလူမျိုးလောက်ပညာဆိုအဲ့ဒါသူကပြစ်တောက်လိုက်
ဒီကိစ္စဖြစ်ခဲ့တာကတော့နှစ်တွေကြာခဲ့ပါပြီ။ဒီနေ့ကာလမှာတော့အဲ့လိုဆူဆူဝါးဝါးအကြမ်းဖက်တာတွေနဲလာရဲဆိုတာကိုတော့ဥမောင်လက်ခံပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာတော့အပြောင်းလဲဆိုတာနည်းနည်းသာရှိခဲ့ပြီးအာနာသိမ့်ပြီးနောက်ပိုင်းပိုးရောင်ပြန်ဆိုးလာပါတယ်
။ဒီတော့တခုလေးခေတ်ဆိုသူလောက်ချင်တယ်လောက်လို့ရတယ်လေ။တော့အောင်ဆန်းစုကြည်ရှိတော့ကဆိုတော့မဆိုးဘူးနည်းနည်းခွီးရတယ်ပါတယ်နည်းနည်းတားတယ်ပေါ့။အဲ့လိုမျိုးဖြစ်လာတာ
။
အခုကြတော့ဒီဟိုဟာဖြစ်တော့ပြီးနောက်ပိုင်းကရှောက်ထိုးနေတာပြောမဆိုရကိုရမယ့်ဟာလည်းမရဘူးပေါ့
ဒီနှစ်အပိုင်းချားတွေမှာအလုပ်တွေရှားလာရဲ့လို့ဒိုးတန်တဲ့စကားပြောဖြစ်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့ရေလုတ်သားတွေကပြောကြပါတယ်ဆရာနာသိမ့်ပြီးမြမစီဝါရေးကြဆင်လာတာကြောင့်လဲထိုင်းနိုင်ငံဘက်ကိုအလုပ်ရှားဖို့ပြောင်းလာတဲ့ရွှေ့ပြောင်းတွေလည်းများလာပါတယ်အခုနိုင်ငံရေးအခြေအနေတွေကြောင့်ရေလုတ်သားတွေမြန်မာနိုင်ငံကိုပြန်လို့မရတာမပြန်နိုင်တာကိုထိုင်းလေရှင်တွေကလည်းသိကြပါဗျ။ဒါကြောင့်ရေလုတ်သားတွေဘက်ကပျော်ဖို့ဆိုဖို့အားမရှိသလိုဖြစ်နေရပါ။သူတို့ကိုကူညီနိုင်ကောင်းတာတကူကတော့တမကပါ။ထိုင်းနိုင်ငံကလက်မှတ်ရေးထိုးထားတဲ့အိုင်အယ်လိုညီလာခံသဘောတူညီချက်အရာအလုပ်သမားတွေဟာသူတို့လိုအပ်ချက်တွေအခက်အခဲတွေကိုချုပ်ဖော်ပြောဆိုနိုင်အောင်တမကလွတ်လပ်စွာဖွဲ့စည်းခွင့်ရှိပါတယ်။ဒါပေမဲ့လည်းနိုင်ငံခြားသားအလုပ်သမားတွေတမကဖွဲ့စည်းခွင့်ကိုထိုင်းနိုင်ငံမှာတားမြစ်ထားပါတယ်။အယလိုရဲ့ခံမှန်ချက်အရာထိုင်းပင်လယ်ငါးဖက်လုပ်ငန်းမှာမြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမား90ရာခိုင်နှုန်းရှိနေပါတယ်။ကိုညီညီကတော့ရေလုတ်သားတွေတမကဖွဲ့နိုင်အောင်ကူညီချင်ပါတယ်။သူကဆယ်ကျော်တက်အရွယ်ကသူ့အဖေအလုပ်လုပ်နေတဲ့ထိုင်းနိုင်ငံကိုလိုက်လာခဲ့သူပါ။သူ့အဖေကလည်းရေလုတ်ငန်းမှာလုပ်ခဲ့မှုတွေအတွက်ရေလုတ်သားတွေရဲ့အခက်အခဲကိုသူနားလည်နေခဲ့ပါတယ်။ရှိလို့သားတွေသူတို့အခွင့်အရေးတိလာအောင်အသိပညာပေးတာကို2018ခုနှစ်ကတည်းကအလုပ်သမားအဖွဲ့အစည်းတစ်ခုနဲ့ပေါင်းပြီးလုပ်နေခဲ့ပါတယ်။နိုင်ငံတကာကထိုင်းနိုင်ငံကိုဖိအားပေးဖို့လိုတယ်လို့သူကပြောပါတယ်
။ဒီထိုင်းနိုင်ငံရဲ့ငားတွေကထိုင်းနိုင်ငံမှာရောင်းတာမဟုတ်နိုင်ငံတကာတင်ပို့ရောင်းချဟိုဘက်ကဘိုင်းယာတွေရှိတယ်ဟိုဘက်ကအဝယ်တန်းတွေရှိတယ်အဲ့တော့သူတို့သိစေချင်တာကသူတို့ကဒီပြောမစို့သူတို့အဲ့နိုင်ငံတကာမှာစားနေတဲ့ငားတွေထိုင်းကတင်ပို့တဲ့ငားတွေကကျွန်တော်တို့မြန်မာအလုပ်သမားတွေထိုင်းထားနေတာပါเนาะကျွန်တော်တို့ဟိုကမ္ဘောဒီးယားလူတမိုင်းနေမှာလူတမိုင်းတွေတချို့ဆိုအတက်နေမှာပေးဆက်ရလဲခက်ခက်ခဲပင်မမမလွတ်လွတ်ပြီးတော့ဖမ်းပြီးနေငါတွေသူတို့အေးအေးဆေးစားနေရတယ်ပေါ့เนาะဆိုတော့ဒီလူတမိုင်းတွေလူခွင့်ရေးချူဖောက်မှုတွေရနိုင်မယ်ဆိုဟိုဖြစ်နေဦးမယ်ဆိုလို့ရှိရင်ပေါ့သူတို့လည်းဘယ်လိုမှမသူတို့စားနေတဲ့ငါတွေသူတို့လက်ပြတ်တတ်မယ်လို့မထင်ဘူးအဲ့တော့သူတို့ရဲ့ပူပေါင်းပါဝင်မှုလည်းကျွန်တော်တို့ဒီအတဲ့သူတို့ကလည်းအစိုးရထိုင်းအစိုးရပေါ့နော်ဖိအားပေးပြီးတော့လူ့သမားခွင့်ရတွေအားလုံးပူးပေါင်းပါမယ်ဘလို့နိုင်ငံတကာအင်အားတွေပါဆိုရင်တော့ကျွန်တော်တို့ဒီထိုင်းအစိုးရကလည်းပို့ပြီးတော့ queue site လာပြီးတော့လုပ်မယ်တစ်ချက်မမတ်ပေါ့နော်တတိယရောက်လုပ်မယ်ဆိုရင်တော့အောင်မြင်နိုင်ချေတော့ရှိပါအ
ဲ့ဒီလိုအောင်မြင်မှုတွေကဥမောင်းလို့ရေလုံသားတွေဇီကိုတော့လှင်လင်းမြမြန်မရောက်လာနိုင်သေးပါဘူးသူ့ဘဝမှာခါတီးရဲ့အတွေ့အကြုံတွေဂျုံခဲရပါမယ်တနည်းနည်း ILO ရဲ့စီမင်းတွေကိုလိုက်နာအောင်အကောင့်ထဲပို့နိုင်ခဲ့ရင်တော့ရေလုတ်သားတွေအတွက်ညှတာမှုတွေရနိုင်မယ်လို့ဥမောင်မျှော်လင့်နေပါတယ
်။ကိုကသူတို့လှုပ်ကျွေးတာသူတို့ကိုကိုလည်းအားရှိအောင်မမွေးဘူးရှင်းရှင်းပြောမှာဆိုသူကသူကောင်းစားဖို့ရည်ပဲသူကကြည့်တယ်အဲ့လိုမျိုးကိုတည်းအဲ့လိုကြီးတောင်းစားဘယ်လိုပြောမှာဆိုဟိုကပေါ့မှန်ကန်တဲ့ဤစနစ်ပဲလိုချင်တာပေါ့နော်သူပြောမှာဆိုသူလည်းအပူတောင်းလည်းလည်းမဟုတ်ဘူးသူတို့ထောက်ထားတဲ့ဥပဒေတိုင်းကိုသူကလိုက်နာစေချင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအံဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒိုအတန်အစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါခင်ဗျအခုဆက်လက်ပြီးတော့ဥတ္တမောင်တန်အပတ်စဉ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်အမိန်ပေးအာဏာပြဝါဒစနစ်ဟာလူတွေရဲ့စိတ်ဓာတ်အပေါ်ဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲတိုင်းပြည်အဆင့်တောင်းအဆင့်မိသားစုအဆင့်ရဲ့သက်ရောက်မှုအကြောင်းတွေကိုစိတ်ချမ်းသာရေးကူညီဆောင်ရှောက်သူ ဒေါ်စုစုမောင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ်
ဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြခြင်းတဲ့အကြောင်းကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအဟံတားပြုနေတဲ့စိတ်တဘာဝအကြောင်းဖြစ်ပါတယ်။တနည်းပြောမယ်ဆိုရင်တော့လက်ဝဲပဲဖြစ်ဖြစ်လက်ရာပဲဖြစ်ဖြစ် authoritarianism ဆိုအင်္ဂလိပ်လိုသိကြတဲ့အမိတ်ပေးအာဏာပြဝါဒရဲ့စိတ်တဘာဝအကြောင်းကိုဆွေးနွေးတင်ပြပါမှာ။ပါဝင်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဆရာမဒေါက်ဆုစုမောင်ဖြစ်ပါတယ်။ဒေါက်ဆုစုမောင်ဟာလူတွေရဲ့စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့။ authoritarianism လို့ခေါ်တဲ့ကျွန်တော်တို့အဘိဓာန်ကတော့အမိန်ပေးအာဏာပြဝါဒလို့ဒါဒီလိုပါတာပြမှာတယ်။ဆိုတော့ဒီအကြောင်းကိုနိုင်ငံရေးနယ်ပယ်စာပေတွေမှာတော့အသုံးများတာအောင်တွေ့ရပါတယ်။ဆိုတော့လူမှုစိတ်ပညာဆိုင်ရာ channel တွေမှာလည်းဒီလက်ဝဲလက်ရာအမိန်ပေးအာဏာပြဝါဒရဲ့စိတ်သဘောတွေကိုလေ့လာနေတာကိုလည်းအဲကျွန်တော်တို့ဆောင်းပါးတစ်ချို့မှာလာပြီးတွေ့ရပါတယ်ဆိုတော့ဟိုကျွန်တော်တို့ပြိဿကိုကြိုပြီးပြောထားကြတာကအခုဆွေးနွေးတဲ့အခါမှာနိုင်ငံရေးအကြောင်းကိုဆရာမနဲ့ကျွန်တော်တို့ကဆွေးနွေးကြမှာမဟုတ်ပါဘူးဒီအမိတ်ပေးအာဏာပြဝါဒနဲ့စနစ်ကလူတွေရဲ့စိတ်တဘာဝပေါ်သက်ရောက်ပုံကြောင်းလူမှုစိတ်ပညာတဘုံကနေကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ပထမဆုံးစိတ်ပညာနယ်ပယ်ကအမိတ်ပေးအာဏာပြဝါဒအကြောင်းလေ့လာချက်အကြောင်းလေးတွေကိုဆရာမအချင်းလောက်မိတ်ဆက်နေနဲ့ပြောပြပေးပါလားခင်ဗ
ျဟုတ်ကဲ့လူတွေပေါ့နော်တခြားလူတွေမဟုတ်ကိုယ်တိုင်ကဘယ်လိုမျိုးပုံစံနဲ့နေထိုင်ရမလဲဆိုတဲ့ဟာကိုစီမီစီကန်တွေရှိလာတယ်ပေါ့နော်ဒါလုံခြုံအောင်ဆိုပြီးပေါ့လေစီမီစီကန်တွေရှိလာကြတယ်အဲအဲ့စီမီစီကန်အောက်မှာနေမှပဲအားလုံးကလုံခြုံနေပေါ့နော်ဆိုတဲ့ယူဆတွေရှိတယ်ပေါ့နော်ဆိုတော့အဲ့အချိန်မှာကပြောမယ်ဆိုရင်ဒီအန်ဒီရယ်ပေးတဲ့တူပေါ့နော်ဟိုဘက်တစ်ချက်အန်ဒီရယ်ပေးတယ်ဆိုတော့ခန်းစားချက်ရှိတော့ဟိုဘက်တစ်ချက်ကိုမကြိုက်ကြဘူးပေါ့နော်အဲမကြိုက်ကြဘူးဖြစ်တယ် out group ကိုမကြိုက်ဘူးပေါ့ကိုနဲ့
ဒီတော့
မတူတဲ့လူတွေကိုမကြိုက်ကြဘူးပေါ့နော်ဆိုတော့အဲ့ဒါလည်းပါတယ်ပေါ့နော်အဲ့ဒါလည်းပြတယ်ပေါ့နော်ပြီးတော့နောက်ဆုံးကတော့အဲ့လိုစီမီကန်တွေများလာတဲ့အချိန်မှာသူတို့ရဲ့အသွေးခော်တွေကတပုံစံပဲပေါ့နော်ဖြစ်သွားတယ်ပေါ့နော်သူတို့ဟိုနှစ်ဖက်စလုံးကိုမကြည့်ပေးနိုင်ဘူးဖြစ်သွားတယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ဆရာမခုနပြောသွားတယ်လို့ပေါ့နော်အစင်းစစ်နေကိုသူကကြိုက်တယ်နော်အပြင်အုပ်စုကိုရန်သူလိုသဘောထားတယ်အစရှိတဲ့ဖြစ်ပေါ့အဲ့ဒီလိုအုပ်စုလက္ခဏာတွေကဘယ်လိုများတွေ့ရတတ်ပါလဲခင်ဗ
ျဟုတ်ကဲ့ပြောမယ်ဆိုရှင်ဒီလိုပေါ့နော်အရန်ကိုခွဲခြားစံနဲ့ပေါ့နော်ပြုတ်မြူလေးပေါ့နော်အဲရှိလာတတ်တယ်ပေါ့နော်အဲဆိုတော့ဟိုကိုနဲ့ဒီကိုအုပ်စုနဲ့မတူတဲ့ဒီအမူအရာတွေကိုကြည်လာလို့ရှိရင်တို့ကအဲ့ဒါကိုအပြစ်ပေးတာညားတတ်တယ်ပေါ့နော်အပြစ်ပေးတာများတယ်ပြီးတော့ဒီခါကြီးကမုန်းချင်စိတ်တွေပါရှိလာတယ်ပေါ့နော်အတိုက်ခိုက်မှုတွေပေါ့နော်များလာတယ်ပေါ့နော်အဲ့လိုမျိုးပေါ့လေဟုတ်ကဲ
့ဟုတ်ကဲ့တိုင်းပြည်နဲ့လူအဖွဲ့အစည်းအဆင့်နဲ့မကဘူးပေါ့အလုံးနဲ့အကြောင်းတွေမှာရောဒီအမိန်ပေးအာဏာပြဝါဒကြီးစိုးနေလို့ရှိရင်ကျောင်းသားတွေပေါ်များဘယ်လိုများတက်ရောက်မှုရှိနိုင်မှာလဲဆရာမ
ဟုတ်ကဲ့ဆရာဆရာမပြောရမယ်မှန်ပြီပေါ့နော်အဲဒီကျောင်းသားတွေပြောတာတွေကဒီပေါ့ဟိုမမှန်နိုင်ဘူးဆိုတော့အဲစီမီစီကန်တစ်ခုပေါ့နော်အဲ့လိုမျိုးရှိတာနိုင်အဲ့လိုအယူဆပေါ့နော်အယူဆရှိတဲ့အချိန်မှာဆရာဆရာမတွေကိုနားထောင်တဲ့ကျောင်းသားတွေကတော့ဟိုဟာဖြစ်တယ်ပေါ့နော်အဲဒါသူတို့ရဲ့ in group ပေါ့နော်သူတို့ရဲ့အဖွဲ့ပေါ့နော်အဲမဟုတ်ဘူးဒီစီမီစီကန်အောက်မှာမလုပ်ဘူးဆိုလို့ရှိရင် out group ပေါ့နော်ဒီကျောင်းသားတွေကဒီမလိုက်နိုင်တဲ့လူတွေဆိုတော့တကယ်သူတို့ကရန်လူပုံစံဖြစ်သွားတာပေါ့နော်ပြောရမယ်ဆိုလို့ရှိရင်လေဆိုတော့ဒါကျောင်းသားတဲ့ဆရာဆရာမတွေပေါ့နော်ဒါမဲ့တခါတလေလဲဟိုဟာလည်းရှိနိုင်တယ်ပေါ့ဟိုဆရာမအချင်းချင်းဖြစ်ဖြစ်ပေါ့လေဒီကျောင်းသားအချင်းချင်းနဲ့ဖြစ်ကောင်းဖြစ်နိုင်တယ်တော်တဲ့ကျောင်းသားမဟုတ်ဘူးမတော်တဲ့ကျောင်းသားအဲ့လိုလေးပေါ့နော်တို့လိုမျိုးလူမျိုးခွဲခြားသူတို့ဖြစ်သွားတာပေါ့နော်အဲ့အဲ့လိုပုံစံလေးတွေတွားတယ်တခါတလေကျောင်းနေထဲမှာအဲ့လိုကျောင်းသားအချင်းချင်းပနိုင်ကျင်းတဲ့ဟာလေးတွေကလည်းပေါ်လာကြတယ်ပေါ့နော်ဒါဆိုတော့ဟိုပို့ပြီးအတန်းနဲ့လူပို့ပြီးတို့အနေနဲ့ယူဆကဒါကတို့ကမှန်တယ်ဆိုတော့အမှုချင်းတို့ကပို့ပြီးဘယ်လိုခေါ်မလဲဟိုပေါ့အနာပိုရှိတယ်ပေါ့နော်ပြောရမယ်ဆိုရင်အဲအဲ့လိုမျိုးចောင်းသားလေးတွေကဒီနည်းနည်းအားငယ်တဲ့ចောင်းသားလေးတွေကိုပြန်ပြီးနှိမ်ကြတာလည်းရှိကောင်းရှိတယ်ပေါ့နော
်ဆရာမခုနပြောသလိုမိမိနဲ့မတူတဲ့အပေါ်မှာလွှမ်းမိုးဖို့နော်အဲ့လွှမ်းမိုးတဲ့အခါမှာလည်းတို့ကအာနာပြတဲ့ဟာကိုအသုံးပြုလေရှိတယ်ဆိုတော့ဆရာမပြောတာကိုပြန်ချုပ်ရလို့ရှိရင်တော့ဒီအာနာပိုင်းဝါဒအောက်မှာ အမှုစီမံခံဝတ်မှုစနစ်နဲ့ကြည်ပြင်းလာတဲ့အဖွဲ့အစည်းတွေအကြောင်းတွေမှာနော်လူတွေဟာအုပ်စုခွဲထားပြီးတော့မိမိကိုတခြားမိမိနဲ့မတူတဲ့လူတွေပေါ်မှာလွှမ်းမိုးခြင်းနဲ့ခွဲခြားဆက်ဆံမှုတွေသဘောထားတွေကြီးမားလာတယ်ပေါ့နော်။ဒါဖြစ်ချက်ပါအဲ့ဒီအတွင်တတန်ကမိသားစုတွေထဲမှာဘယ်လိုတွေ့ရ?
ဟုတ်ကျွန်တော်တို့ဒီအစီအစဉ်ရဲ့တောင်းအပ်နေပြောမယ်ဆိုရင်တော့လွတ်လပ်ခွင့်เนาะတခြားသူရဲ့ခွင့်ကိုလေးစားတာတို့ဘာတို့ကဒီကလေးတွေမှာနေသွားနိုင်တာပေါ့။အင်း။เนาะ။နောက်ပြီးတော့အဲ့ဒီလိုအရေးပါတယ်ဆိုတာကလည်းသူတို့သဘောပေါက်မှုကနေသွားနိုင်တာပေါ့။ငါမိဘဖြစ်တယ်ဒါကြောင့်မို့ငါစကားကိုနားထောင်ရမယ်။ငါပြောတဲ့အတိုင်းပဲလုပ်ရမယ်ဆိုတာထက်ပေါ့။ကလေးတယောက်ကိုလူတယောက်အဖြစ
တဲ့ပေါ့နော်ဒါပြောရမယ်အဲ့ဆိုကလေးကလည်းလူပဲပေါ့နော်မဟုတ်ဘူးလားဆိုတော့ဟိုဒါမှကလေးကိုလူတယောက်အနေနဲ့ကိုကမြင်ပေးနိုင်တယ်နေရာပေးနိုင်မှာပဲသူကြည့်လာတဲ့အချိန်မှာသူ့ကိုယ်ကိုလူတယောက်အနေနဲ့သူခံစားရပြီလူတယောက်အနေနဲ့လည်းလှုပ်သွားမှာပေါ့မဟုတ်ဘူးလားဆိုတော့ तू အဲ့လိုမျိုးမိဘကမလှုပ်ပေးလို့ရှိရင် तू ကြည့်လာတဲ့အချိန်မှာကိုယ့်ကိုယ်ကိုဟိုလူတယောက်အနေနဲ့မခံစားရတာဖြစ်ဖြစ်ပေါ့နော်ဒါဆိုရင်တော့စိတ်တက်ကြတာတွေပါဖြစ်လာနိုင်တယ်ပေါ့နော်မှုန့်လို့ရှိရင်လည်း तू ခံစားရပေမဲ့ဒါပေမဲ့ဟိုဘယ်လိုလိုက်ရှာမယ်ကိုကဘာလုပ်လဲဆိုတာမသိဘူးဖြစ်တယ်ရှင်မဟိုဟိုလမ်းပြောင်းနေတာပေါ့နော်ဖြစ်ကောင်းဖြစ်နိုင်အဲ့လမ်းပြောင်းတဲ့အချိန်မှာပြောရမယ်ဆိုရင်ဒီအပြင်အတိုင်းဝိုင်းပေါ့နော်ကဲဟိုရက်ဒီအမိတ်အာနာစနစ်ထဲကိုပို့ဝင်နိုင်တယ်ဘာဖြစ်ဆိုသူတို့ကကိုဘသူဘဝမှမသိဘူးဘယ်လန်းသွားမှမသိတဲ့အချိန်မှာဒီတယောက်ယောက်ဖြစ်ဖြစ်အုပ်စုတစ်ခုခုဖြစ်ဖြစ်ကကဲငါတို့မှအဖြစ်ရှိတယ်ဆိုတဲ့ဟာပြောတဲ့အချိန်မှာ तू ကလွယ်လွယ်ကူကူအဲ့ထဲကိုဝင်သွားနိုင်တယ်ဘာဖြစ်ဆို तू ကိုယ်တိုင်ကဘယ်သွားမှမသိတော့လေဒါပေမဲ့တယောက်ယောက်ကတော့ဟိုဒီအဖြေကြီးပေးထားရဲဆိုရင်တော့ဩဒါဆိုပူလွယ်သွားတာပေါ့နော်သူလမ်းရှာတွေ့နိုင်နေဆိုပြီးပေါ့နော်အဲ့လိုဝင်သွားနိုင်နေဆိုတော့လေဒါကြောင့်ဟိုမိဘတွေကဒီကလေးတယောက်ကိုတုကုကုလူဖြစ်မှန်လူဖြစ်တယ်ဆိုတော့ခံစားချက်ကိုရပြီးကိုကုကုတဲ့ဘသူဘဝလဲပေါ့နော်လူတယောက်အနေနဲ့ဘသူဘဝလဲဆိုတာတိနအောင်အောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်တော့အများကြီးအထောက်အကူရှိတယ်ပေါ့နော်သူတ
ို့ဟုတ်ကဲ့ဆရာမကြီးအခုလိုလူခွင့်ရေးအတွက်အင်ပဒါအခြေခံကြတဲ့နော်လူခွေလေးစားရေးနော်မိမိအခွင့်အရေးကိုသိရှိရေးတွေအတွက်အင်ပဒန်ခြေခံကြတဲ့စိတ်တဘာဝတွေကိုမိသားစုစနစ်ကစပြီးဆွေးနွေးပေးခဲ့တဲ့အတွက်ကြောင့်
အများကြီးအကျေစုတင်ပါတယ်ဆရာမဟုတ်ကဲ
့ဟုတ်ကဲ့ကျေစုပါပဲဒီလိုမျိုးပြောခွင့်ရပေးလိုက်တာလေဟုတ
်ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့စိတ်ချမ်းသာရေးအတွက်လူတွေကိုကူညီဆောက်ရှောက်ပေးနေတဲ့ဆရာမတော်စုစုမောင်ဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဒါကတော့ဥတည်မောင်တန်းအပစင်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ခဲ့တာပါ VO ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့ရကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအာရှနိုင်ငံရေးစားတဲ့အပစင်ကဏ္ဍတွေကိုတင်ပြပေးဦးမှာဖြစ်တဲ့အတွက်ဆက်လက်ဆောင်မျှော်ကြည့်ရှုနာတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ။VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်လွင့်အစီအစဉ်တွေကိုတော့ line no meter 25 kHz 11133 line no meter 40 kHz 9133 line no meter 58 kHz 5805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစားတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းဖယ်ရှားခံလိုက်ရတဲ့ဝင်ကြီးချုပ်20ဖြစ်တဲ့တက်ဆင်ရှီနာဝတ်နဲ့ညီမဖြစ်သူရင်လိုက်ရှီနာဝတ်တို့ရဲ့မျိုးဆက်ဖေတွန်တန်ရှီနာဝတ်ဟာလက်ရှိဝင်ကြီးချုပ်ချန်အိုချာတဲ့ဒူဒူထောက်ခံမှုများနေပါတယ်။ထိုင်းရွေးကောက်ပွဲအကြောင်းကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုလာမယ့်မေလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။2014ခုနှစ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။2019ခုနှစ်မှာဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုပြင်ဆင်ရေးဆွဲခဲ့ပြီး2019ခုနှစ်မှာပထမတစ်ကြိမ်ရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးချန်အိုချာဆက်ပြီးဝင်ကြီးချုပ်ဖြစ်ခဲ့တာဒီကနေ့အထိဖြစ်ပါတယ်။မေလ14ရက်နေ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း80ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။စုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်လောင်း6689ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူလွှတ်တော်အမတ်နေရာ400အတွက်ကိုယ်စားလှယ်လောင်း4882ဦးရှိပါတယ်။အမျိုးသမီး888ဦးပါဝင်ပါတယ်။အထက်လွှတ်တော်အမတ်နေရာ100အတွက်ကိုယ်စားလှယ်လောင်း1898ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ဝင်ကြီးချုပ်နေရာအတွက်တော့ရှင်ပြိုင်မဲ့ကိုစလဲလောင်း63ဦးရှိပြီးအမျိုးသမီး9ဦးပါဝင်ပါတယ်။အဓိကရှင်ပြိုင်ရမယ့်ပါတီနှစ်ခုကတော့လက်ရှိဝင်ကြီးချုပ်ပရာယွတ်ချန်အိုချာဦးဆောင်တဲ့ဖက်ခရွန်ချတ်ထိုင်းစီလုံးညညသောထိုင်းပါတီနဲ့ရခိုင်ဝင်ကြီးချုပ်ဟောင်းတက်ခင်ရှီနာဝတ်ရဲ့သမီးပေတွန်တန်ရှီနာဝါထရာဦးဆောင်တဲ့ထိုင်းအတွက်ပါတီလို့အဓိပ္ပာယ်ရတဲ့ဖူထိုင်းပါတီလို့ဖြစ်ပါတယ်။ပီကရဲမလာတဲ့တော့ငါစစ်တန်းနဲ့အရာအသက်36နှစ်အရွယ်ပေတွန်တန်ရှင်နာဝတ်ကိုထောက်ခံသူ32.1%ရာနှုန်းရှိပြီ
းအသက်69နှစ်ရှိပြီဖြစ်တဲ့ဝင်းကြီးချုပ်ချန်အိုချာကိုထောက်ခံသူအရေအတွက်ကတော့
16.3%ရာနှုန်းပဲရှိတဲ့အတွက်ထက်ဝက်နေပါကွာနေပါတယ်ဧပြီလအစောပိုင်းမဲဆွယ်ဝဲတစ်ခုမှာပေတွန်တန်ရှင်နာဝတ်ကအခုလိုပြောဆိုခဲ့ပါတယ
်เราจะมาช่วยกันทวงคืนประชาธิปไตยทวงคืนความกินดี
เซซูเนี่ยตะคู่ซาละปิซูรีซีก็နေပြီးယူသွားခဲ့တဲ့ဒီမိုကရေစီကောင်းမွန်တဲ့လူနေမှုအဆင့်အတန်းတွေနဲ့ပြည်ထောင်ကျွယ်ဝမှုတွေကိုကျွန်တော်တို့ပြန်လည်ရယူတော့မှာဖြစ်ပါတယ်
။လာမယ့်မေလ14ရက်နေ့ရွေးကောက်ပွဲမှာပေတွန်တန်အနိုင်ရနိုင်တယ်လို့တွက်ချက်မှုတွေရှိပါတယ်။ပေတွန်တန်ဟာသူ့ဖခင်နီလန်အတိုင်းလူများစုဖြစ်တဲ့ဂျေးလက်ဒေတာနဲ့အလုသမားတွေကိုဥတီစီယုံပါတယ်။သူဝင်ကြီးချုပ်ဖြစ်လာရင်အလုသမားတူတနေ့လောက်ခလာစာအနည်းဆုံးဘတ်600မြန်မာငွေ38000နီးပါးရအောင်ဆောင်ရွက်မယ်လို့မဲဆွယ်စည်းရုံးပါတယ်။လက်ရှိမှာဘတ်ငွေ350ဝန်းကျင်ပဲရရှိပါတယ်။သူဖခင်တက်ဆင်ရှင်နာဝတ်တုံးကလည်းရွာတရွာထုတ်ကုန်တစ်ခုစီမံကိန်းလုပ်ပြီးခြေရွာတွေကိုဘတ်တန်းနဲ့ချီငွေထုတ်ချေခဲ့ပါတယ်။ဒါအပြင်ဘတ်30နဲ့ဈေးကူတာကွင်း Sara Rigo Siman Pegged Adwe, a Chegan Ludan Zarega, Taxin Shinawago, the Bod Zabare, Taxin Shinawago, Natan Chagunema Sitaga, Ana Debi, Wenji Jo Niagani, Peshage Bare, Duha Pibama, Deshaunia B, Leshi Attain T, American Dollar, Nip Billion, Jo Chanda Relu, the Renema Popiabare. Two Yamapi do Yenlak Chinawakule, Natan Salegunema, Leshi Wunji Chok Chan Uta Usaune Sitaga Anatain Peshage Bare. Dazang Dilame Natan Seto Mila Saliene Yuga Buema, Taxin Shinawa Music, Pitundan Shinawa Nayala Yen, Sitaga Nauta Anatain Omala Surago, so in Puba Muri Shibare. Lame Yuga Puedre Pinsin Nide Atema Sewin Zazia Party Tekuaro, Move Forward Party. Shedo Chilo Mimalu, a tape yare party pibare, Dipadia Longare, Natana Segune, Munijo Chan Ota, Suya Nota Pibune, Pomo Piware Democracy, Pibin Pian Lemuri, Lopo, Tanso Gede, Sanapia Buema, Usan Pawen Gede, Lungerine Puesita Pibare, Sanapia Gonzan to Upi, Nangantuan Tinshage, at that Donze, Ue, Chunti Chap Chan Rugaro. Lamboga Pidude, Tango, Ludo, Dego, Tesson, Palo, Dre, Yuka, Wimp, and Alu, Josubare.
Little Rema, Luku, in a bad day. Uberi, Piatana, Mo, Tamaha, don't win, I marry. Sing out, Lanny Woman, tomorrow, down so get Arigo. Ludo Rema, Uberi, Pilabo, Tama, Losang, I mellow, Tama, Nioli, marry.
Dudo party go to the mean she de loot, the name of Popia Bare. Party go Usan Titangedu at the Lazen Nane Azure, American Harvard Takado Sen, Pita Lim Charon Ratka Akulu Pyosu Bare.
Ties will prove that ballot is stronger than bullets, back like how.
Ebiari Hachizani Tesan Tedelu, Lungare Nibahnia Loga, American Tamara, Ibrahim Lingon Pyosu Geraha, Dine Dwen Tainangama Pila Roma, Balu Pyosu Togeraba, Tainangama, Lunge, Tondari. Pinyada Ludanzarine, Amyazuga, Sitaga Anatena go Lemakame, Pomo Puinene, Democracy, Pubin, Pianle Yigota, Lula Bare, Lame Yiga Buegane, Tainangama, Yada Suya, Ana Yala Kenye, Sita Anatentare, Yama, Yine Patalu, Pelu Yadi Teddy, Pianle, Lamle, Sudagaro, Sewin Zazia Pipare, Yiga Bue Nayare, Suya Ateha, Lame Ogo Lama Satin Tawin, Tansan Yama Pipare. Dagaro Asha Nangaye Sisengo Chishu Nato da Senge Araba Akusela Biro Lea Siwa Tademya Sisengo Tempia Baume Yamaranga Malia Simi Poma Mayashida Dari Jangle San Abawen San Awen Nebi Yanglu Ane Welu Ah Mamiara Relishida to San Ziri Tanibare Lea Tugon Tina Nezi Tejane Lea Siwa Tedinigo Suzi Biro Pharma Times Media Garden Sepi Tabare
Ninglava, Lea Siwa the Dina Sisengani Josuare, Lea Sayu Chitunya Shrin Chemu Javazation, Titabato Lea Siwa the Ninigo, Kutuchone Dujama Mister Gatin Sapi Dwame.
Dear Padre, Yamananga Lea Sabuina Siwa Ganaga, take day out day, the Dini Dema, Pirinsa Zenoni, and Mizu Yoni at Rene Sajimare, Yangu, Negani Samuyang Pamana Yone Hunetu. ပြည်ရေးစံစည်းကွက်မှာဈေးနှုန်းတွေကအမြင့်ဆုံးအခြေအနေကိုရောက်ရှိနေရလို့စံကုန်တွေကပြောပါတယ်ပြည်ရေးစံစည်းဟာမဇန်ကာလနောက်ပိုင်းမှာတည်ရည်မီတက်လာရာကနေအခုရပိုင်းအတွင်းမှာပုံမှန်မီတက်လာပြီးရှင်ဘောပေါ်ဆန်းထူးရှင်20လေးပြီတဲ့အေကိုတသိန်း1300ကျပ်ဝန်းကျင်အထိမီတက်နေတာပါလျှက်စီမီပုံမှန်များရှိတဲ့အတွက်စံချိန်ခွဲမှုနှုန်းကပုံမှန်ထုတ်လုပ်နိုင်မှုအောက်ကျဆင်းသွားတာကြောင့်နေဒေတာတွေကနေရန ဖြစ်တယ်လို့မြောင်းမြမျိုးတွေကစံစမ်းတဲ့စံရောင်းဝယ်ရေးလုပ်ကန်သူလုပ်ငန်းရှင်တူကပြောပါတယ်မြန်မာနိုင်ငံစံသမားတင်းကျုပ်ကတော့ရှေဘပေါ်ဆန်းဆန်း24ပြီတိတ်ကို3,500ကျပ်မြောင်းမြပေါ်ဆန်းဆန်းတိတ်ကို8,500ကျပ်ဖြာဘပေါ်ဆန်းတိတ်ကို12,000ကျပ်ရက်ကူးစင်ဆန်းတိတ်ကို6,500ကျပ်အတီးတီးပေါင်စည်းရှိနေရလို့ AB25 အနေနဲ့ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံစံသမားတင်းကျုပ်ကတော့ ပြည်တွင်းမှာစားသုံးတဲ့စံစည်းနှုန်းတွေမြင့်တက်စေဖို့ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေသူတွေကြောင့်စံစည်းနှုန်းတွေအဆမတန်မြင့်တက်လာလို့ AB 24ရက်နေ့ကထုတ်ပြန်ထားပါတယ်။စံစည်းနှုန်းတွေတည်ငြိမ်စေဖို့အတွက်ပစ္စည်းမှန်ဈေးနှုန်းမှန်အယောင်းဝယ်မှန်ဖြစ်စေရေးထိန်းချုပ်ဆောင်ရွက်သွားဖို့စံတမားကုန်တွေတွင်အတင်းအဖွဲ့ကုန်စည်တိုင်နဲ့စံဆက်ပိုင်တွင်ပူးပေါင်းဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာအလွေစပားရည်သိမှုကို ARB တိုင်းမှသာအဓိကလှုပ်ဆောင်နေရပြီးစပားစိုက်ပျိုးတဲ့ကြံသေးသားတွေမှာຫນွေစပားကို AB လမှသာစတင်စိုက်ပျိုးခဲ့ရတာကြောင့်စံသိထွက်ရှိမှုနည်းပါးတာဖြစ်နိုင်တယ်လို့တွင်းအားစုဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းစံဈေးနှုန်းတွေမြင့်တက်လာတာဖြစ်နိုင်တယ်လို့လည်းကုန်တွေတွေကသုံးသပ်ကြပါတယ
်။ပြင်တွင်းထွက်ကျက်တုံတွေကိုပြင်တွင်းပြင်ပကုန်တွေတွေဝယ်ယူမှုများပြားနေပါတယ်။ကျက်သူတွေကိုပြင်ပကအဝယ်လိုက်နေတဲ့ပြင်ပြည်သွင်းမှတူလောင်လို့တဲ့ကုန်တယ်တွေကလည်းဝယ်ယူမှုများပြားနေတယ်လို့ကျက်သူတွေဝယ်ရောက်သမားတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာကျက်သူတွေကိုဗီယက်နမ်နိုင်ငံကသာဝယ်ယူမှုရှိခဲ့တာဖြစ်ပါတယ်။အခုနှစ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပါဝယ်ယူမှုရှိနေတာပါ။ကျက်သူဈေးနှုန်းကမြို့နယ်နေရာဒေသအလိုက်ဈေးနှုန်းကွာခြားမှုတွေရှိနိုင်ပြီးပြီးခဲ့တဲ့လကနယ်ဒေသတွေမှာကျက်သူတွေတပိတ်တာကို900ကျက်လောက်သာပေါက်ဈေးရှိရကနေတကြံကာလနောက်ပိုင်းမှာတဖြည်းဖြည်းမြင့်တက်လာတဲ့ကျက်သူဈေးကလက်ရှိမှာတပိတ်တာကို1200ကနေ1500ကျပ်အထိဈေးကောင်းပေးဝယ်လာကြတယ်လို့ကျက်သူ site တောင်တူတွေကလည်းဆိုပါတယ်။လက်လီဈေးကွက်မှာတော့ကျက်သူအမျိုးသားပုံမူတည်ပြီးတပိတ်တာကို1500ကနေ3500 4000ကျပ်အထိအတီးတီးပေါက်ဈေးရှိနေပါတယ်။ကျက်သူကမဖြစ်မနေဝယ်ယူအသုံးပြုရတဲ့အခြေခံမိဖို့ကြောင့်သောစားတောက်ကုန်ဖြစ်တယ်လို့ကျင်းသွေးမှာအထွက်နှုန်းကလည်းနှဲပါနေတာကြောင့်ဈေးနှုန်းတွေဆက်မြင့်တက်နိုင်တယ်လို့ကုန်တယ်တွေကသုံးသပ်ထားပါတယ
်။မြမမပဲကိုအိန္ဒိယဘက်ကဝယ်လိုအားများနေပြီမဲ့ပြည်တွင်းမှာလက်ကျပ်နှဲပါနေတာအပါအဝင်တောင်သူတွေကဈေးကောင်းရခြင်းကိုစောင့်ဆိုင်ပြီးတိုးလောင်ထားတာကြောင့်တင်ပို့မှုနှဲနေရဲလို့ကုန်တယ်တွေကပြောပါတယ်။ပြီးခဲ့တဲ့မလအတွင်းကအိန္ဒိယနိုင်ငံမှာမပဲနဲ့ပဲစင်းကိုဈေးနှုန်းတွေခုန်တက်သွားတဲ့အပြင်အိန္ဒိယပြည်တွင်းဈေးကွက်မှာမပဲပြက်လက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းကြောင့်ပေးစင်းနှုန်းတွေထပ်မံမြင့်တက်လာနိုင်ခြင်းရှိတယ်လို့ကုန်တယ်တွေကခန့်မှန်းနေကြပါတယ
်။ရောင်းရပုံမှန်ကိုရင်းတရာ2500ဆိုတယ်။ဆောင်သူတွေကတချို့ကတော့ရောင်းနေကွာဘာလို့တောင်းတချို့တောင်းသူတွေကတော့လောင်းလာတယ်။တချို့တောင်းသူတွေကတော့တချို့ကခက်ခက်လိုတာပေါ့ကွာ။ဈေးငွေဆက်ဆက်ကလာလို့ဘာလို့ကြားလာကြတော့ထုတ်ကြောင်းရတယ်ပေါ့နော်။တရားရှိတဲ့သူ50ရောင်းတယ်50ပေါ့နော
်။လက်ရှိမှာအိန္ဒိယကိုမြန်မာနိုင်ငံကလည်းပဲတင်သွင်းတဲ့ကုန်တယ်တွေဟာမပဲကိုထုတ်မြောင်းပဲတူတောင်းထားတာကြောင့်ဈေးတွေမြင့်တက်နေလို့မပဲပြက်လက်မှုပါဖြစ်ပေါ်နေတာကိုဖြည့်ရှင်းဖို့အိန္ဒိယအစိုးရမြန်မာနိုင်ငံဆိုင်ရာအိန္ဒိယကော်မရှင်ထံဖြည့်ရှင်းပေးဖို့အကြောင်းကြားစာပေးပို့ထားတယ်လို့လည်းပဲကုန်တယ်တွေကဆိုပါတယ
်။အစိုးရကတော့ကျွန်တော်တို့ဒီကဆရာဝန်တိုင်းဘူတိုင်းကိုစိုက်တဲ့ဒီကတွေမှာဟိုကဒီအဝါရပူရအမှဆိုဟိုအဲ့ဒါဟိုပို့ကြတာပေါ့နော်ပို့ကြတဲ့အတွက်ဆန်တုံးနေရဟိုကဘုံရှော့ကြတယ်အကျဉ်းကြီးပေါ့နော်ကြကြကတကယ်လည်းပြောချင်တာကဒီမှာစက်တက်ဈေးတိုင်ကြီးဟိုဘောနော်ဘယ်ရောက်ဝဲနေတာအဲ့ဒီလည်းမရှိဘူးဘယ်တော့ပြောက်ပြင်းနေတူရတာလည်းရောင်းနေကြတာမရှိဘူးလေကျန်တယ်ကျန်တာနဲ့ကြနဲ့တော့ချစ်ချင်အားချစ်တယ်တော့လောင်းတော့မဟုတ်ဘူးဆိုလောင်းဈေးကစားတာမဟုတ်ဘူးဆိုတာလည်းပေါ်ပါတော့နော်ဟိုကြောင်းနေစင်းတကြီးမရောက်ဝဲနဲ့တိုင်ထားတယ်ဆိုတော့ဒီရောင်းလို့တော့ပုံမှန်တော့ကုန်ပြီလေအဖြစ်
အိန္ဒိယနဲ့ပြည်တွင်းကုန်တယ်တချို့ကမြန်မာနိုင်ငံမှာပဲလက်ကျန်5သိန်းလောက်ကျန်မယ်လို့ခန့်မှန်းနေကြပေမဲ့တကယ်တမ်းမြန်မာနိုင်ငံမှာလည်းပဲလက်ကျန်ကအနည်းငယ်လောက်သာကျန်ရှိတော့တယ်လို့ဆိုရတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့မပဲဆိုင်ရာသီတို့ကမပဲဆိုင်ဤကရော့ကြတာစိုက်ခင်းတွေမှာအဝါရောင်ပိုတမျိုးရောဂါကျောက်လို့ပဲဆိုင်ခင်းလိုက်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကြောင့်မပဲအထွက်နှုန်းကတိတိတသားရော့ကြခဲ့ပါတယ်။APDN ကလည်း AP25 ရဲ့အတွင်းမပဲပိတ်တာ20ဝန်းတင်းကိုအနည်းဆုံး6,100ချက်ကလည်း6,600ချက်အထိသာဈေးများလို့ရရှိခဲ့ပါတယ်။မြန်မာနိုင်ငံမှာမပဲကိုပဲခူးတိုင်း ARD တိုင်းမကွေးတိုင်းရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးနေကြတာဖြစ်ပါတယ
်။အခုဆက်ပြီး April 19ရက်ကနေ April 26ရက်အထိဈေးကွက်အတွင်းအသက်ကျနိုင်ငင်ဖြစ်သွားတယ်။လေယာထွက်ကုတ်ပြီးတဲ့ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲပုတ်ဈေးကတော့ဈေးကျဆင်းနေပါတယ်ဈေးကွက်ထဲမှာအယောင်းဝယ် AB ဈေးကျဆင်းနေတာဖြစ်တယ်လို့မန္တလေးကုတ်စည်တိုင်းအဖွဲ့ဝင်ကုန်သည်တွေကပြောပါတယ်မန္တလေးကုတ်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့အပတ်ကရှမ်းပဲပုတ်3သိန်းဝင်တဲ့အိတ်ကို3,500ကနေ3,500ကျပ်အကြာအယောင်းဝယ်ဖြစ်ခဲ့ပြီးမြဲ စီဆက်သမားတွေအဝင်နေနေတာကြောင့်လက်ရှိမှာအရေးသွင်းကောင်းပဲပုတ်3သိန်းဝင်တဲ့အိတ်ကို3သိန်း3000ကနေ3သိန်း3500ကျပ်ကြားမှသာအရောင်းဝယ်ဖြစ်နေပြီးတပတ်အတွင်းတအိတ်ကို2000ကျပ်ဝန်းကျင်ဈေးချဆင်းသွားပါတယ်ဗမာပဲပုတ်ဈေးကလည်းပြီးခဲ့တဲ့တင်ဘက်က3သိန်းဝင်တဲ့အိတ်ကို2သိန်း15000ကျပ်ပေါက်ဈေးရှိခဲ့ပြီးမှလက်ရှိမှာ3သိန်းဝင်တဲ့အိတ်ကို2သိန်း1000ကျပ်သာပေါက်ဈေးရှိပြီး5000ကျပ်ဈေးချဆင်းလာပါတယ်
မြေပဲလုံးဆက်ဈေးတို့ကတော့ဈေးကွက်တွင်ပစ္စည်းအဝင်နေပြီးအယောင်းဝယ်တွက်နေရကြောင်းဈေးဆက်လက်မြင့်တက်နေပါတယ်မြေပဲစီကလည်းစီဆက်လုပ်ငန်းတွေကနေဝယ်ယူမှုများနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့အပတ်ကမြေပဲလုံးဆက်အနီးတစ်ပိတ်တာကိုအရေးသွေးလိုက်6900ကနေ9100ကျပ်ကြားပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကိုအလင်းဆုံးဈေး9200ကျပ်ကနေအမြင့်ဆုံးဈေး9300ကျပ်အထိမြင့်တက်လာပါတယ်စစ်ကြေးရမှာအသုံးပြုတဲ့မြေပဲလုံးဆက်စီကတော့တပိတ်တာကိုအရေးသွေးလိုက်6800ကနေ9100ကျပ်ကြားပေါက်ဈေးနဲ့ရောင်းဝယ်ဖြစ်ပေါ်နေပြီးပြီးခဲ့တဲ့အပတ်ကတပိတ်တာကို6400ကနေ6500ကျပ်ကြားဈေးနဲ့သာအရောင်းဝယ်ရှိခဲ့တာဖြစ်ပါတယ
်အခုတပတ်အတွင်းမှာဂျင်းစင်းလုံးတွေကအမြင့်ဆုံးကိုစတင်ရောက်ရှိနေပါတယ်ပြီးခဲ့တဲ့တင်ဘက်ကရှမ်းပြည်နယ်အောင်ပန်းဈေးကွက်မှာဂျင်းအခက်ကြီးရှစ်စတပိတ်တာကိုပွဲရုံဈေး2600ကျပ်တာပေါက်ဈေးရှိခဲ့ပြီးမယ်ဒီတစ်ပတ်မှာတော့တပိတ်တာကို3000ကျပ်အထိပေါက်ဈေးရှိနေပြီး400ကျပ်လောက်ဈေးမြင့်တက်လာတာဖြစ်ပါတယ်။လေယာထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဥရယာသည်နဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ပြပါမယ်။ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ကမ္ဘာတဝန်းမိုးခေါင်ရေရှားမှုနဲ့ပိုပြီးကြုံတွေ့လာနေရပါတယ်။မိုးနေပြီးအပူချိန်မြင့်တက်လာရကမြေကြီးတွေကအဆိုတတ်တွေခန်းချောက်လာရတယ်လို့သိပ္ပံပညာရှင်တွေကပြောဆိုပါတယ်။ဒေတာရာသီဥတုကိုပြောင်းလဲစေသလိုရေရရှိရေအပေါ်ချင်းချောက်လာနေတဲ့ကမ္ဘာမိုးခေါင်ရေရှားမှုအကြောင်းဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလည်ကပြောပြထားပါတယ်။
စပိန်နိုင်ငံကက်တီလိုနီးယားဒေသကရေခမ်းချောက်နေတဲ့တောက်သုံးပြည်လုံးကန်ကြီးရဲ့အောက်ခြေမှာတွေ့မြင်နေရတဲ့အက်ကွဲအကြောင်းကြီးတွေအရစပိန်မှာမိုးကောင်ရေရှားမှုတန်းနဲ့အကြီးကျယ်ရင်ဆိုင်နေရတာကိုအထင်ရှားတွေ့မြင်ရပါတယ်။မိုးကောင်ရေရှားမှုတန်းကစပိန်ကြီးလက်ဒေသ60ရာခိုင်နှုန်းလောက်မှာတရားမှုရှိနေပြီးဒေသ၄ခုမှာဂျုံနဲ့ပါလီလိုတီးနှံတွေလုံးဝဆုံးရှုံးရမယ့်အနေအထားကိုရောက်နေပြီလို့စပိန်တောင်နိုရဲသမားအသင်းကဧပြီလတတိယပတ်ထဲမှာသတိပေးထားပါတယ်။၃နှစ်ဆက်တိုက်မိုးနေပြီးတော့အပူချိန်လေးတိုးလာတာကြောင့်မိုးခေါင်ရေရှားမှုရေရှည်ကြုံနေရကြောင်းစပိန်မိုးလေဝသဌာနကလည်းတရားဝင်သတ်မှတ်ခဲ့ပါတယ်။ဥရောပအပြင်အာရှတိုက်ကအရှေ့နဲ့မြောက်ပိုင်းဒေသတွေအပြင်တောင်အမေရိကအနောက်ပိုင်းကန်ယူရာမှာလည်းအလားတူပြဿနာတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။လှနက်ချီကြားမှဖြစ်လေရှိတာမျိုးမဟုတ်ဘဲနဲ့သတင်းမှတ်အတွင်ဖြစ်လာတဲ့မိုးခေါင်ရေရှားမှုတွေကိုမိုးလေဝသပညာရှင်တွေလည်းကြိုတင်ခန့်မှန်းဖို့မလွယ်ပါဘူး
။ We normally think about droughts as slowly evolving events that take a few months to start.
မိုးကောင်ရေရှားမှုဆိုတာတဖြည်းဖြည်းချင်းဖြစ်လာတတ်ပြီးတခါတလေလနဲ့ချီဒါမှမဟုတ်လေတရာသီလုံးဖြစ်တတ်တာမျိုးလို့ကျွန်တော်တို့ယူဆထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တခုအတွင်းမှာတော့မိုးကောင်မှုမျိုးတွေခက်မြန်မြန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်။ဒါကြောင့်သူ့ရဲ့တက်ရောက်မှုကလည်းရေတို့မှာပိုပြီးကြီးမားနိုင်ပါတယ်။ရုတ်တရက်မိုးနယ်သွားတတ်တယ်လို့အပူချိန်လည်းမြင့်တက်နေတဲ့အတွက်မြေကြီးတွေကရေဓာတ်တွေပါအငွေ့ပြန်သွားတတ်တာပါ
။ပမောက်ကဂျက်စတင်ရှက်ဖီဟာကမ္ဘာတစ်ဝန်းကမိုးခေါင်ရေရှားမှုအစီရင်ခံစာအတွက်ပရိုတိန်းမိုးလေဝသဌာနနဲ့ပူးတွဲလေ့လာခဲ့သူဖြစ်ပါတယ်။
What we did in the studies we looked at how flash droughts have changed globally over the last 60 years and found that they've been increasing in
ပြီးခဲ့တဲ့နှစ်ပေါင်း60အတွင်းကမ္ဘာတစ်ဝန်းမိုးခေါင်ရေရှားမှုကိုကျွန်တော်တို့လေ့လာတဲ့အခါဒေသအများစုမှာဒီလိုအခြေအနေမျိုးမြန်မြန်ဆန်ဆန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်။တဖြည်းဖြည်းနဲ့ဖြစ်လာတတ်တဲ့မိုးကောင်ရေရှားမှုမျိုးတွေအချိန်ကောင်းလာပြီးဥရောပအပါအဝင်ဒေသအတော်များများမှာတွေ့ရပါတယ်။ရာသီဥတုအပေါ်မူတည်ပြီးဒီလိုမိုးကောင်ရေရှားမှုတွေရှေ့ဆက်ဘယ်လိုဖြစ်လာနိုင်မလဲဆိုတာကျွန်တော်တို့လေ့လာတဲ့အခါနေရာဒေသတိုင်းမှာပေါ်ပေါက်လာနိုင်တယ်ဆိုတာသွားတွေ့ရပါတယ
်။ဥရူရာသီပြောင်းလဲမှုကြောင့်အထူးကဖြစ်လာရတဲ့မိုးကောင်ရေရှားမှုတွေကိုကမ္ဘာတဝန်းဒေတာအတော်များများမှတွေ့နေရတယ်လို့လဲပမောက်ခရှက်ဖီလ်ကပြောပါတယ
် We're seeing it everywhere but we tend to see it more in those kind of
ဒီလိုအနေထားတွေအပူပိုင်းရဝန်းဒေသတွေမှာပိုပြီးတော့မြန်နိုင်စရာရှိပေမဲ့ဥရောပမှာရောကမ္ဘာအနှံ့တွေ့နေရပါပြီ။မိုးကောင်ရေရှားမှုတိတ်ပြီးတွေ့ရလိမ့်မရှိတဲ့ဥရောပမှာလည်းပုံမှန်လိုတွေ့မြင်နေရပါပြီ။အဲ့ဒီမှာလည်းမိုးကောင်ရေရှားမှုတွေခက်မြန်မြန်ပေါ်ပေါက်လာနေပါတယ်။ဒီလိုမိုးကောင်ရေရှားမှုမျိုးကိုအရှအရှေ့ပိုင်းနဲ့မြောက်ပိုင်းအပြင်ဥရောပမှာပါအပြင်ထိုင်ဆိုင်ရလိမ
တခြားတိုင်းပြည်တွေထက်ကြိုတင်ပြင်ဆင်မှုတွေစနစ်တကျလှုပ်ထားတာပါအပူလိုင်းတန်နဲ့ဂျုံနဲ့ဂျုံနာမရှိတဲ့ပရီတီနယ်ကမှာ2022ခုနှစ်အတွင်းနေ့အပူချိန်40ဒီဂရီစီနီဂရိတ်ကျော်ထိရောက်ခဲ့တဲ့နောက်မှာတော့နိုင်ငံတောင်ပိုင်းတချို့ဒေသတွေမှာတောမီးတွေလောင်ကျွမ်းခဲ့ရတာပါမိုးကောင်ရေရှားမှုကြောင့်စိုက်ပျိုးတောင်သူတွေမှာလည်းရေရရှိရဲချင်းချမှုတွေနဲ့ရင်ဆိုင်နေရတာပ
ါ Just thinking if a drought to develop takes 3 months to develop or something it's a slow process
မိုးကောင်ရေရှားမှုကတဖြည်းဖြည်းနဲ့ဖြစ်လာပြီးအချိန်3လလောက်ကြာမယ်ဆိုရင်သီးနှံတွေလည်းခံနိုင်ရရှိလာနိုင်ပါတယ်လူမှုအတိုင်းဝိုင်းလည်းဒီလိုပါပဲမှန်မျော်လင့်မဲ့ရုပ်သရက်ကြီးမိုးကောင်ရေရှားမှုဖြစ်လာမယ်ဆိုရင်ဇီဝကေရစနစ်တွေသီးနှံတွေလည်းဒီလိုပဲဖြစ်မှာပါအချိန်နှစ်သစ်နဲ့လာရောက်ညှိတွေဖြစ်ဖို့အချိန်မရပဲဖြစ်သွားနိုင်ပါတယ
်ပရိုတိန်မိုလီကူလာဌာနသိပ္ပံပညာရှင်ဒေါက်တာပီလီဝူကလည်းအစင်ကားသားရေးသားမှုမှာပါဝင်ခဲ့သူဖြစ်ပါတယ
် impact is not something people can ignore even for rich countries for Europe for example
မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေဟာလူတွေလစ်လျူရှုထားလို့ရတာမျိုးမဟုတ်ပါဘူးဥပမာချမ်းသာတဲ့ဥရောပလိုတိုင်းပြည်တွေမှာတော့မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေကပြီးခဲ့တဲ့နှစ်သိတုန်းကထက်ပိုဆိုးလာတာကိုတွေ့ရပါတယ်ဥပမာဗြိတိန်နိုင်ငံမှာဆိုရင်လေတော်မီလောင်တာတီးနံတွေပျက်စီးခဲ့ရပါတယ်ဗြိတိန်လိုချမ်းသာတဲ့နိုင်ငံတွေမှာလည်းအတော်ထိခိုက်ပျက်စီးဆုံးရှုံးခဲ့ရပါတယ
်အခုနောက်ပိုင်းတွေ့နေရတဲ့ရုပ်သရက်မိုးကောင်ရေရှားမှုမျိုးတွေကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါကြိုတင်ပြင်ဆင်ထားနိုင်ခြင်းမရှိတဲ့အပြင်ဆင်းရဲနှွမ်းပါတဲ့တိုင်းပြည်တွေကမိုးကောင်ရေရှားမှုဒဏ်နဲ့ပိုးပြီးတော့ရင်ဆိုင်နေရတယ်ဆိုတာမျိုးယူဆလို့မရဘူးလို့လည်းသိပ္ပံပညာရှင်ဒေါက်တာဝူကပြောပါတယ်ကျေးဇူးပါ
နားလောင်အပတ်စဉ်တင်ပြတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနေရတာဖြစ်ပါတယ်။ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ
်။ဆူရန်နိုင်ငံမှာဆူရန်စစ်တပ်နဲ့ပြိုင်ပွဲ RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပေါ်နေတာသတင်းသုံးပတ်ရှိလာပြီဖြစ်ပြီးတော့အပြစ်ခတ်ရက်စဲဖို့အတွက်နှစ်ဖက်သဘောတူထားတဲ့ဂျားကပဲခါတုံးမျိုးရောမှာစနေနေ့မှာမြေပြင်မှာရောဝေဟင်ကပါပြစ်ခတ်တိုက်ခိုက်နေကြစေဖြစ်ပါတယ်အခုလိုဆက်ပြီးတိုက်ခိုက်နေတဲ့အတွက်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံကတောင်းနဲ့ချီပြီးရှိလာနေပါပြီစစ်တပ်နှစ်ခုကွဲပြီးတော့တိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံမှာပထမဆုံးချိန်ယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေကိုလင်းနဲ့ကဲထုတ်နိုင်မဲ့ Port Sudan စိတ်ကမ်းမြို့ကိုကုန်းလွန်းကနေတက်ဆောင်မှာစနေနေ့ကရောက်သွားပါပြီလူကြီး200ကနေ300လောက်ရှိတဲ့အမေရိကန်နိုင်ငံသားနဲ့အများရန်နေထိုင်သူတွေကိုကုန်းရန်ကနေဘတ်စကားတွေနဲ့တည်ဆောင်လာခဲ့တာဖြစ်ပါတယ်တရုတ်ရဲ့အစည်းအချင်းချောက်မှုတွေကိုခန်းနေရတဲ့ထိုင်ဝမ်နဲ့အမေရိကန်ရဲ့ဆက်ဆံရေးကိုဒီတဲ့ပိုးပြီးတော့နေရှင်းအောင်လှုပ်တင်တယ်လို့ထိုင်ဝမ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးဆိုင်ရာအကြံပေးအရာရှိဟောင်းဂျွန်ဘောလ်ဒန်ကစနေနေ့မှာပြောကြားခဲ့ပါတယ်တဟီရန်ကိုရောက်နေတဲ့အီရတ်သမ္မတအဗ်ဒူလာတစ်ရရှစ်နဲ့စနေနေ့မှာဆွေးနွေးခဲ့တဲ့ဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကရောအီရန်သမ္မတအီဘရာဟမ်ရာစီကပါအရှေ့လယ်ပိုင်းဒေသတွေမှာအမေရိကန်ရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်ရှုံချလိုက်ပါတယ
်။တရင်ချင်းချုပ်တွေကိုတရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့နဲ့အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုနဲ့ဇီနပ်အဗ်ဒူရာမန်တို့ဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနေတော့တော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူပြည်သားအပေါင်းနဲ့ဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့ဇော်မိုးကြော်ပါခင်ဗျာ
This program has come to you from the Voice of America, Washington.